ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားကြတာ၃နှစ်ပြည့်တဲ့အချိန်သူတို့နေရပြန်ရေးရှေ့နာကန်နဲ့သူတို့အတွက်တရားမျှတမှုမျှော်လင့်ချက်အခြေအနေအလားအလာတွေဘယ်လိုရှိပါသလဲကျမစုမုံကစူးစီးတင်ပြပေးကြပါတယ်ရှင်ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လကုန်ပိုင်းတုန်းကရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာဖြစ်ပွားခဲ့တဲ့ ARS အစိုးရအဖွဲ့ရဲ့နေချားဆောင်တဲ့နဲ့အစိုးရစစ်တပ်အခြေစိုက်စခန်းတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်မှာစိုးရိမ်မှုတွေနဲ့ဒေသရင်းကမွတ်စလင်တွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုတိမ်းနဲ့ချီထွက်ပြေးခိုလုံခဲ့ကြတာပါအဲ့ဒီနေမြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်မှာရိုဟင်ညာမွတ်စလင်တွေပေါ်မှာလူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုပြီးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်ကစိုးရိမ်ခဲ့တယ်လို့လက်ရှိမှာလည်းနိုင်ငံတကာခုံရုံးမှာတရားရင်ဆိုင်နေရဆဲပါဒီနှစ်2020ပြည့်နှစ်ဩဂုတ်လ3နှစ်တင်းတင်းပြည့်တဲ့အချိန်မှာတော့ကော့စ်ဘဇားခရိုင်တွေကရိုဟင်ညာတိမ်းတဲ့ချီခိုလုံနေထိုင်တဲ့ဒုက္ခသည်စခန်းအသီးသီးမှာဝိပုစုတောင်းအောင်မေပွဲထိမ့်မတ်တွေကိုလူစုလူဝေးနဲ့မကျင်းပါပဲနေအိမ်နဲ့မှပဲဝိပုစုတောင်းကြမယ်လို့ ARSBH ငြိမ်းချမ်းရေးနဲ့လူခွေးဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ညာအဖွဲ့အစည်းရဲ့ဥက္ကဋ္ဌဦးမူဟစ်ဦးလာကပြောပါတယ်
ကိုရိုနာဗိုင်းရပ်စ်နဲ့လော့ကဒေါင်းကြနေတဲ့ပြည်သူတွေရဲ့ဒရင်လုံးလုံးနဲ့ဆက်ရောက်နေတဲ့ကျွန်တော်က Island Protest အနေနဲ့ Stay Home ဆိုတာဟာကိုကျွန်တော်ရွေးချယ်ထားတယ်တို့ရဲ့တောင်းဆိုချက်ကအခု၃နှစ်ပြီဒီနေ့ဆက်ဆိုတာကဘာတော်ရင်းပြောနေတယ်ဆက်နေပြီလို့တောင်းဆိုနေတယ်နောက်တစ်ခုကဟိုမှာအခြေတရားရှိစီမှာသူကမုဒ္ဒတင်ကြတယ်အဲ့ဒါနေနေလက်ပြီးကြီးဘောတဲ့သူတောင်းဆိုနေတယ်အမဆရာကဒီပါတီရှင်လုံးမယ်ကျွန်တော်ပြောတယ်ဒါမဲ့အဲကျွန်တော်ရဲ့ security တွေဘာမှတူးမလာဘူးဆိုတော့ဒီကနေ international security နဲ့ကျွန်တော်ကိုနေမယ့်ကော်ဖီပါကော်ဖီအောင်နိုင်ငံတကာအနေနဲ့မှာကိုပြားဖြစ်ပါဆိုတော့တောင်းဆိုထားတယ
်အခုဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းဘာလူခါလီအမှတ်1စခန်း10မှာခိုးလုံနေထိုင်နေအရင်ရသေးတော်မျိုးကန်ဦးဆိုမြင့်ကတော့အခု3နှစ်ပြည့်သွားတဲ့အချိန်တည်ဆုံးသွားသူတွေဆုံးရှုံးနေတဲ့သူတွေအတွက်ဝိပုစုတောင်းပေးတယ်လို့တရားမျှတမှုကလည်းအမြန်ဆုံးရခြင်းပါတယ
်တည်ဆုံးသွားတဲ့လူတွေအတွက်ကျွန်တော်စုတောင်းပေးဖို့လည်းရှိတော့တယ်သူတို့အတွက်ကျွန်တော်တရားမျှတမှုကိုတော့လူကြည့်နေအခုတည်းကကျွန်တော်ကုညစ်ကြည့်ပြီးကျွန်တော်ကန့်တင်ပါပဲနေနေရတယ်တခါကျွန်တော်ကုညစ်ရဲ့ဒီကကိုတရားမကိစ္စကြတော့ဘာမှမမြင်နိုင်တဲ့မရှိဘူးအခုတည်းအစီအမင်းနဲ့ကျွန်တော်အားလုံးအေးစိစိလုံလုံခြုံခြုံနဲ့တိတ်ခါရှိရှိဝုန်းတိတ်ခါရှိရှိကိုနေရဒေတာကိုပြန်မနိုင်အောင်ဆင်းရကြပါလို့ဥတည်ပြီးတော့လုံးကြပါလို့ပဲတိုက်တွန်းကြည့
်ဘာလူခါလေးဒုက္ခတဲ့စခန်းအမှတ်9မှာနေတဲ့ရိုဟင်ညာဒုက္ခတဲ့ကိုကျော်မြင့်ခေါ်ကိုအစ္စလမ်ကလည်းနေအိမ်တွေကနေတည်ဆုံသူတွေကိုရည်စူးဆူတောင်းပေးကြဖို့ပြင်ဆင်ထားတဲ့အကြောင်းပြောပြပါတယ
်ဒီဆိုဆိုကလေးဆောင်ငယ်လူကြီးအမြင့်သမီးအပါဝင်သူတို့အတွက်ရည်စူးပြီးတော့ကျွန်တော်ကဆူတောင်းကြမှာရှိပါတယ်ခင်ဗျာဆူတောင်းပွဲမှာလည်းပလီမာကတော့လူအများကြီးမစုပဲနဲ့ဆုထုံးပွဲလို့ကြမှာရှိပါလေကျွန်တော်လူစုလူဝေးမလုပ်ပဲနဲ့ကျွန်တော်ကငင်းချစွာကိုကျွန်တော်ရဲ့ဆန္ဒကိုထောက်ဖို့ကြမှာရှိပါလေခင်ဗျာ
၃နှစ်ပြည့်တဲ့အချိန်မှာတော့သူတို့အတွက်တရားမျှတမှုရစေခြင်းတလို့ရိုဟင်ညာတွေရဲ့အရေးကိုဆောင်ရွက်ပေးမယ်လွှတ်တော်ကိုယ်စားလှယ်တွေ2020ရွေးကောက်ပွဲမှာပါဝင်ခွင့်ရစေချင်ပါတယ်လို့ကုတုပလောင်စခန်းနေရိုဟင်ညာဒုက္ခသည်ဦးမောင်မောင်ကပြောပါတယ
်2020ရွေးကောက်ပွဲမှာလည်းကုတိုင်းကျွန်တော်မဲရုံမှုတာဝန်တန်းဆောင်ကြတာရှိပါတယ်ကျွန်တော်ကဟိုဟာမောင်တော်မျိုးနဲ့မြောက်ပိုင်းမှာပါဘက်တော်ကုစလေကကိုမောင်တို့ခဲတိုင်းမှာပြေချခံရတော့ဆိုပြီးတော့ကျွန်တော်ကအမထာမဆိုရင်လည်းအမအတိကျတောင်းဆိုချင်တာကမှမဆူရကိုတောင်းဆိုချင်တာနေပြဆူရကိုပါအဲ့ဒီလူတွေကိုကျွန်တော်ကုစလေအလောင်းကြီးကျွန်တော်ရဲကပွဲမှာဝင်ရောက်ချင်တဲ့နိုင်အောင်ဒီမှာချင်ရတဲ့လူတွေရဲ့မြေပေးနိုင်အောင်ကျွန်တော်တို့ကအစီအစဉ်ပြီးတော့ကျွန်တော်ကမှဆူရကိုတောင်းဆိုပါရခင်ဗျာ
အခုလိုတောင်းဆိုနေပြီမဲ့နေရပြန်မှုမျှော်လင့်ချက်ကမရှိတလို့ဖြစ်နေကြတယ်လို့လည်းဒုက္ခတဲ့အများစုကပြောပါတယ်ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့နေရကိုစွန့်ခွာသွားသူတို့နေရပြန်လာနိုင်ရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရနဲ့သဘောတူညီမှုတွေနဲ့ပြန်လည်လက်ခံရေးစနစ်တကျအစီအမံတွေဆောင်ရွက်နေပါတယ်လို့ပြောဆိုထားပါတယ်ရှင်ကျွန်မစုမုံမှာ